ဂရိတ်စပွဲကြောင့်မျက်စီဖြည့်တာကနေညစာစပွဲထိသက်ရောက်မှုရှိတယ်လို့ကဘာတလွန်းမှာခန်းစားနေကြရပါတယ်။နေရာတိုင်းမှာဆက်သောက်ကုန်စည်နှုန်းတွေတက်လာပြီးလူလူကြားမငြိမ်မသက်လဲဖြစ်ပါတယ်။အထူးသဖြင့်တော့ရုရှားနဲ့ယူကရိန်းကနေဂျုံတင်သွင်းနေရတဲ့နိုင်ငံတွေမှာဖြစ်ပါတယ်။ဒီထဲမှာရှေ့လေပိုင်းနဲ့အာဖရိကမြောက်ပိုင်းတို့လည်းပါပါတယ်။အထူးသဖြင့်ခေတ်ကာလအခြေအနေမကောင်းချိန်မှာဆန်းနရိတ်ခါဈေးတက်တာမျိုးဖြစ်တယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။ Chris Barrett ဟာ Canel Tegto ကစီးပွားရေးဆိုင်ရာပါမောက်ခါဖြစ်ပါတယ်
။ It's not just a matter of food prices are going high.
ဆန်းနရိတ်ခါဈေးနှုန်းကြီးမြင့်လာမှုအကြောင်းတစ်ခုတည်းတင်မဟုတ်ပါဘူးတဲ့။ဒေသအများပြားမှာကိုဗစ်ကြောင့်နိုင်ငံရေးမတည်ငြိမ်မှုကြောင့်မိုးကောင်ရေရှားမှုနဲ့ရေကြီးမှုနောက်သဘာဝဘေးဒဏ်တွေကြောင့်ဖြစ်လာရတဲ့အခက်အခဲတွေနဲ့ကြုံနေရတဲ့ကာလမှာဆန်းနရိတ်ခါဈေးနှုန်းကြီးမြင့်လာနေတာပါလို့ပြောသွားတာပါ။ရုရှားဟာကမ္ဘာပေါ်မှာဂျုံတင်ပို့တဲ့အဓိကနိုင်ငံတစ်ခုဖြစ်ပါတယ်။ယူကရိန်းကနံပါတ်5အဆင့်မှာရှိပြီးသူတို့နှစ်နိုင်ငံပေါင်းဟာကမ္ဘာဂျုံတင်ပို့မှုရဲ့၃ပုံ၃ပုံကျော်ရှိပါတယ်။ဒါပေမဲ့ဆစ်ဖြစ်လာချိန်မှာတော့ပင်လယ်နဲ့ဒေသဟာဆစ်နယ်ဖြစ်လာပါတယ်။ကောက်ပဲတိနံကုန်သွယ်မှုကိုတားမြစ်ကန့်သက်တာမရှိပေမဲ့လည်းဆစ်ကန်းတွေပိတ်တာကြောင့်ကုန်စည်ပို့ဆောင်မှုလည်းရပ်သွားတယ်လို့ပြောလာတဲ့ Mark Welsh ဟာ Texas A&M တက္ကသိုလ်ကစီးပွားရေးပညာရှင်ပါ။ Chris Barrett ဟာCanel Tegto ကစီးပွားရေးဆိုင်ရာပါမောက်ခဖြစ်ပါတယ်
။ Countries that import from Ukraine and Russia have suddenly found their contracts canceled.
Ukraine နဲ့ Russia ကနေတင်သွင်းနေတဲ့နိုင်ငံတွေကတော့သူတို့စားကြုပ်တွေရုတ်တရက်ကြီးဖျက်သိမ်းခံရပြီးမှန်းထားတယ်လို့ဆန်းနရိတ်ခတင်မောတွေလည်းရောက်မလာတော့ပါဘူးတဲ့။ရောက်မလာမဲ့ဆန်းနရိတ်ခတွေအတွက်အစားထိုးနိုင်ရေးဈေးကွက်ထဲမှာအပိုဆောင်ငွေမဖြစ်မနေထပ်ပေးကြရပါတယ်။ဒါကြောင့်ကမ္ဘာတလွှားမှာဆန်းရိတ်ခါဈေးနှုန်းတက်လာတာပါတဲ့။ဒါပေမဲ့လည်းဆန်းရိတ်ခါဈေးနှုန်းတွေကြီးမြင့်လာနေတာကနှစ်နှစ်နီးပါးရှိနေပါပြီ။ရာသီဥတုမကောင်းတာကြောင့်ကမ္ဘာစပယ်ကြီးဒေသတချို့မှာတီးနှံအထွက်လျော့ပါတယ်။အရန်ရိတ်ခါလည်းလျော့နေနေပါတယ်။ဒီအချက်ကြောင့်ပဲပြိပခမဆခင်ကတည်းကဈေးနှုန်းတွေကစံချိန်တင်မြင့်တက်နေတာပါ။အခုအချိန်မှာယူကရိန်းနိုင်ငံတွင်နောက်ရာသီစိုက်ပျိုးရေးကမရည်မရာဖြစ်နေပါတယ်။လာမယ့်စိုက်ပျိုးရာသီအတွက်လက်သမားတွေအစင်းသင့်ပြန်တော့မှာဖြစ်ပေမဲ့အခုချိန်မှာတော့လုတ်ကင်ဖို့ကခက်နေပါတယ်။ကနေတက်တို့ကစီးပွားရေးဆိုင်ရာပါမောက်ခခရစ်ဘာရက်ကအခုလို့ပြောပါတယ
်။ Logistical lines are obviously heavily
လက်ရှိမှာတည်ယူပို့ဆောင်ရေးလမ်းကြောင်းတွေအကြီးအကျယ်ခက်ခဲဖြစ်နေတယ်။မျိုးစစ်တွေ73စီတွေဓာတ်မြေဩဇာတွေရောက်မလာဘူးလို့ပြောသွားတာပါ။ရုရှားလက်သမားတွေလည်းအလားတူရိုက်ခတ်တက်ရောက်ပါတယ်။သူတို့ကတော့ဒဏ်ခတ်ပိတ်ဆို့မှုမခံရပေမဲ့ဘန်တွေကဒဏ်ခတ်ခံထားရတာပါဒီအချက်ဟာဆိုရင်ရုရှားလေသမားတွေကိုဘန်ဒါရေးစနစ်မှာပိတ်ဆို့ခံရတာဖြစ်ပါတယ် Texas A&M တက္ကသိုလ်ကစီးပွားရေးပညာရှင် Mark Welsh ကအခုလိုပြောပါတယ
် We're going to say you can't ship grain
ကောက်ပဲတိနံတွေကျင်းမော့တင်လို့မရနိုင်ဘူးလို့တော့ပြောမှာမဟုတ်ပါဘူးတဲ့ဒါပေမဲ့လည်းအခကျင်းငွေမပေးနိုင်ရင်တော့သူတို့ကသင်ပေါ်တင်ပါမလားလို့သူကပြောခဲ့တာပါဒါအပြင်စွန့်အင်ဈေးနှုန်းကလည်းတိတိတသာတက်လာတာကြောင့်သင်ပေါ်တင်ကားကလည်းပိုပြီးတော့ဈေးကြီးလာပါတယ်မြန်မာနိုင်ငံမှာတော့လက်ရှိပြည်ပဆန်တင်ပို့မှုကပြီးခဲ့တဲ့6လတာအတွင်းတန်ချိန်တန်းကျော်ကိုရောက်ရှိခဲ့ပြီးဆက်ပြီးလဲအလားအလာကောင်းနေပါတယ်မြန်မာနိုင်ငံစံစဘာလုပ်ငန်းရှင်များအသင်းဒုတိယဥက္ကဋ္ဌဒေါက်တာဆိုးထွန်းကတော့နိုင်ငံတွင်းစဘာဆိုင်ပြုမှုနဲ့ပတ်သက်ပြီးတရားဝင်ထုတ်ပြန်ချက်ကိုအခုလိုပြောပြပါတယ်
။အဲကျွန်တော်တို့ဒီမှာရှိတဲ့စင်းစရားတွေအရတော့လေဒါအိခိုင်ပါရလို့ပြောလို့မရဘူးနော်။သူတို့လည်းပဲဒီပြီးခဲ့တဲ့အပတ်ကျွန်တော်တို့ဒီ UMSCCI မှာပေါ့နော်။အဲဆက်သွေးနဲ့ဆက်ရောင်းဝင်ကဏ္ဍပြည်တော်ဝင်ကြီးပါဝင်ပေါ့နော်။ဒီ UMSCCI ဥက္ကရာ UMSCCI ရဲ့တော့ကျွန်တော်မြန်မာနိုင်ငံစာဘာအတင်းကြုံတယ်။ဆက်နေညီတော်အတင်းနေပါပြီးရင်ကျွန်တော်ကဒီစီဝေးတစ်ခုတော့လုပ်ခဲ့တယ်အဲ့ဒီမှာတော့ဒီစိုက်သွေးဦးစီးဌာနဓာမြေစင်းဦးစီးဌာနအနေနဲ့တင်ပြခဲ့တာပေါ့နော်သူတို့နေနေဒါစိုက်တဲ့ဒါတော့အချမ်းမြောက်ဒီနေ့ကိုဆိုတော့18တန်းပေါ့ကျွန်တော်စိုက်ခဲ့တယ်အဲ့မှာစိုက်ကြရပြောရင်တော့ဒီ9ရင်းတော့6ပြီးတော့သူကရောတယ်ပေါ့နော်ပြောရရင်တော့ပမာဏဒီ18တန်းနဲ့နိုင်ရှင်တော့ဒီလိုမျိုးမျိုးကနိုင်ရှင်တော့ပမာဏတော့အများကြီးရောကြတာတော့မရှိဘူးဆိုပြီးသူကပြောတာလားရှိပါပြောရတော့သူတို့အနေနဲ့သူတင်ပြတဲ့စင်းစရာရဆိုတော့ဒီထဲမှာစိုက်ရိတ်ခါဖူးလုံးတယ်တန်းရင်နှစ်တန်းကျော်တန်းနဲ့သုံးတန်းကျော်ပူဆန်တယ်လို့ပြောတော့ဒါကြီးရတဲ့ဒီအပအစည်းအဝေးမှာတော့ရေစင်းဦးစီးဌာနညကြားရေးဦးချုပ်ကတင်ပြရှိပါတော့
ဥရောပအာရှစီးပွားရေးသမဂ္ဂ EAEU နဲ့စီးပွားရေးပူးပေါင်းဆောင်ရွက်နိုင်ရေးသဘောတူစာချုပ်လက်မှတ်ရေးထိုးနိုင်ဖို့မြန်မာဘက်ကဆွေးနွေးနေပါတယ်လို့စစ်ကောင်စီကပြီးခဲ့တဲ့သတင်းပတ်အတွင်းသတင်းထုတ်ပြန်ပါတယ်အဖွဲ့ဝင်၅နိုင်ငံပါ EAEU ဥရောပအာရှစီးပွားရေးသမဂ္ဂမှာတော့ရုရှား၊ဘယ်လာရုစ်၊အာမေးနီးယား၊ကာဇက်စတန်နဲ့ခါဂျစ်စတန်နိုင်ငံတို့ပါဝင်ပါတယ်ဒီအဖွဲ့ဝင်နိုင်ငံတွေတဲကမှာရုရှားဘယ်လာရုစ်တို့နဲ့မြန်မာနိုင်ငံကစီးပွားရေးရင်းနှီးမြှုပ်နှံမှုမှာမဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးနေကြောင်းလဲစစ်ကောင်စီတရင်ကဖော်ပြပါတယ်မြန်မာဘက်ကလိုအပ်တဲ့ဓာတ်မြေဩဇာရေနံထွက်ပစ္စည်းလေယာသုံးစက်ကရိယာတွေတင်သွင်းနိုင်ရေးကိုလည်းတိုက်တွန်းခဲ့တယ်လို့တရင်ကဖော်ပြပါတယ်လက်တလုံးမှာတော့နိုင်ငံတွင်းမှာဓာတ်မြေဩဇာအဝင်လျော့နေပြီးဈေးကြီးနေပါတယ်ဥရောပအာရှစီးပွားရေးသမဂ္ဂအဖွဲ့ဝင်နိုင်ငံတွေထံကမြန်မာနိုင်ငံအနေနဲ့ဓာတ်မြေဩဇာတင်သွင်းခွင့်အလားအလာကိုတော့မသိရပါဘူးရှင်